ရုရှားဆိုရကညွှန်ကြားတဲ့မဟုတ်မှန်မမှန်လောက်ကျန်လုံဆော်မှုတွေကိုတရားဝင်သတင်း website တွေအယောင်ဆောင်ဖန်တီးလုတ်ကင်နေတဲ့ဆွဆွဲချက်နဲ့လူပုဂ္ဂိုလ်နှစ်ဦးနဲ့ရုရှားခြေစိုက်ကုမ္ပဏီတွေကို American ဗဏ္ဍာရေးဌာနကဗုဒ္ဓုံးတွေမှာပိတ်ဆို့အရေးယူလိုက်ပါတယ်။မော်စကိုခြေစိုက် Social Design Agency ကုမ္ပဏီနဲ့တီထောင်သူ Gamber Shizi နဲ့ရုရှားခြေစိုက်ကုမ္ပဏီတစ်ခုဖြစ်တဲ့ Group Structure နဲ့ပိုင်ရှင်ဖြစ်သူ Nikolai Alexandrovich Tupinkin တို့ကိုအရေးယူလိုက်တာဖြစ်ပါတယ်။သူတို့ကရုရှားအစိုးရကိုစားမီဒီယာအဖွဲ့အစည်းပုံစံ website 60ကျော်ကိုအတုဖန်တီးပြီးဒါကိုအောင်မြင်စေဖို့လူမှုမီဒီယာအကောင့်အတူတွေကိုအသုံးပြုနေတယ်ဆိုပါတယ်။ရုရှားကယူကရိန်းကိုအပြည့်အဝချွတ်ကျော်ခဲ့တာ3နှစ်ထဲဝင်လာချိန် American နဲ့ရုရှားနှစ်နိုင်ငံကြားတင်းမာမှုတွေမြင့်တက်နေတော့မှအခုပိတ်ဆို့အရေးယူမှုတွေထွက်ပေါ်လာတာပါ။ဒီမိုကရေစီနိုင်ငံတွေမှာမတည်မငြိမ်ဖြစ်စေပြီးကမ္ဘာတဝန်းမှာမလျော်ဩဇာလွှမ်းမိုးမှုတွေလှုပ်ဆောင်နေရမှာရုရှားအစိုးရကကြိုးကင်နေတယ်လို့ American ကအချိန်ချင်းဆွဆွတ်ထားပါတယ်။ပြီးခဲ့တဲ့အောက်တိုဘာလက American ထောက်လိုင်းရေးအစီရင်ခံစာမှာရုရှားအစိုးရဟာသူတို့ရဲ့တရှိုခွန်ရဲ့အစိုးရပိုင်းမီဒီယာနဲ့ social media platform တွေကိုအသုံးချပြီးကမ္ဘာတဝန်းကရွေးကောက်ပွဲတွေအပေါ်လူမှုယုံကြည်မှုပြပြားစေဖို့အသုံးပြုနေတယ်လို့ဖော်ပြထားပါတယ်ခင်ဗျာ။